ကချင်နှစ်ချင်းခရိယံဖွဲ့ချုပ် KBC ဥက္ကဋ္ဌဒေါက်တာခလန်ဆမ်ဆန်ကိုတမရဘက်ကပြစ်မှုဆိုင်ရာဥပဒေပုံမှန်နဲ့တရားစွဲဆိုဖို့ဦးတိုက်လျှောက်ထားတာဒီကနေ့ပြန်ပြီးတော့ရုပ်သိမ်းသွားပါပြီ။အစိုးရစစ်တပ်ကကချင်ပြည်နယ်အတွင်းလူခွင့်ရေးချိုးဖောက်မှုတွေဘာသာရေးလွတ်လပ်ခွင့်နှိရှိချိုးဖောက်မှုတွေရှိနေတယ်လို့အမေရိကန်သမ္မတနဲ့တွေ့ဆုံစဉ်သူပြောခဲ့တဲ့အပေါ်မှာမြောက်ပိုင်းတိုင်းစစ်ဌာနချုပ်အရာရှိတဦးကတရားလိုလုပ်ပြီးမြစ်ကြီးနားတရားရုံးမှာဥတိုက်လျှောက်ထားခဲ့တာဖြစ်ပါတယ်။အပြည့်စုံကတော့ VOA သတင်းတောက်ကိုစောထက်ပြောပြပေးပါမယ်ရှင်
။ကချင်နှစ်ချင်းခရစ်ယာန်အဖွဲ့ချုပ်ဥက္ကဋ္ဌတိုက်ခတော်ရဆရာတော်ခါလန်ဆန်ဆွန်ကိုမြစ်ကြီးနားမြို့နယ်တရားရုံးမှာဥတိုက်လျှောက်ထားတဲ့အမှုကိုဒီနေ့ပြန်ရှုပ်သိမ်းလိုက်တာပါ။သူ့ဘော်တင်ထားရဲ့စွဲချက်တွေပြန်ရုပ်သိမ်းလိုက်တာနဲ့ပတ်သက်လို့ဆရာတော်ခါလမ်ဆန်ဆွန်ကအခုလိုရှင်းပြပါတယ်
။ကျွန်တော်တို့ကတော့ဒီဘော်ဘော်တင်တဲ့ PC ကနေတင်ပေါ်ပြီးတော့ PC ကျရနေတဲ့စင်ပေါ်ဥစုတွေတို့ဖုံးကြတယ်ပေါ့ရုပ်သိမ်းတော့မယ်ဆိုတော့ဘောတော့ပြီးရင်အခုတရားရုံးမှာကျတော့တရားရုံးတော့ရုပ်သိမ်းပါပြီ။တရားလိုကလာပြီးမှအမှုကိုရုပ်သိမ်းသွားတာတော့ဟိုပြီးတော့ပြီပေါ့။အဲဆိုတော့ပြီးတော့ပြီလို့ဆိုလို့ရပါတယ်။
ကချင်ပြည်နယ်ကတိုက်ပွဲရေးအကြောင်းပါဝင်မြန်မာစစ်တပ်အနေနဲ့ခရစ်ယာန်တွေပေါ်မှာလူအခွင့်အရေးချိုးဖောက်တာရှိနေရဆိုတဲ့ကိစ္စတွေကိုဆရာတော်ခါလမ်ဆန်ဆွန်ကအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဇွန်လ18ရက်တွေ့တုံးမှာပြောခဲ့တဲ့အပေါ်မှာတပ်မတော်ဘက်ကဩဂုတ်လ16ရက်မှာမြစ်ကြီးနားမြို့နယ်တရားရုံးကိုဥတိုက်လျှောက်ထားခဲ့တာဖြစ်ပါတယ်။ဒီရက်ပိုင်းတဲ့မြစ်ကြီးနားမြို့မှာလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်အတွက်လူငယ်တွေရာနဲ့ချီလှုပ်ရှားဆောင်ရွက်နေတဲ့အချိန်မှာအခုလိုအမှုပြန်ရုပ်သိမ်းလိုက်တာဟာတင်းမာမှုတွေအထိုက်လျောက်ရောကျသွားမယ်လို့မြင်ကြောင်းဆရာတော်ခါလန်ဆန်ဆွန်က VOA ကိုပြောပါတယ်။
ကျွန်တော်တို့ဒီအထူးသဖြင့်ဒီတော့ကချင်လူစုအနေနဲ့ပေါ့နော်အဲအဲ့လိုမျိုးမှာတမ်းတော့ရဲ့ဒီလိုဒီအေးပြဒီလိုရုပ်သိမ်းပေးတဲ့အတွက်ကြောင့်မလို့တန်ရှင်းတွေတော့ရောက်သွားမယ်လို့မြင်ပါတယ
်ကချင်ပြည်နယ်အတွင်းကကြောပြန်စစ်ပွဲရေးဟာကိုနှစ်တည်းကိုဥတည်နေပြီးစစ်ရှောင်တွေနေရပြန်ရေးအာမခံချက်မရှိတဲ့အချိန်မှာလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်အတွက်ဟန်တားရာတွေကိုနှုတ်ဆက်နေမှာမဟုတ်ဘူးလို့ကချင်တမျိုးသားလုံးဆိုင်ရာလူငယ်များတမကဥက္ကဋ္ဌကိုလွန်ဆောင်က VOA ကိုပြောပါတယ်
စစ်တပ်စစ်စင်ရေးပုံစံနဲ့ဒီလိုမျိုးလုပ်ရင်ငါတို့ဒီလိုလုပ်တယ်နော်ဆိုတော့အရင်ကလည်းကျွန်တော်တို့ကလည်းဒီလိုမျိုးမြောက်ပိုင်းတိုင်းဘက်ကနေတရားစွဲမှာပဲတက်တဲ့အထောက်အထားဘာမှမရှိဘဲနဲ့ကျွန်တော်တို့ထောင်ချလိုက်တဲ့အရာတွေရှိတယ်ဆိုတော့လူလက်စွာထုတ်ဖော်ပြောဆိုမှုကိုကျွန်တော်တို့ကဒါကြောက်ရွံ့ပြီးမှမပြောမဆိုဘဲနဲ့ကျွန်တော်နေမှာမဟုတ်ဘူးဆိုတော့မိမိရဲ့အခြေခံတတ်တဲ့အခွင့်အရေးကိုကျွန်တော်ဆက်လက်ပြီးမှကျွန်တော်တို့အတိုက်ပွဲဝင်သွားမယ
်ဒီနေ့မှလည်းကချင်လူငယ်တွေကစစ်ဆောင်ပြည်သူတွေရဲ့ဘဝကိုအလေးထားဖို့လွတ်လပ်တဲ့တရားစီရင်ရေးဖြစ်ဖို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ရဖို့ဆိုင်ပိုစတာတွေတိုင်ပြီးမြေကြီးနားမြို့မှာဆန္ဒထုတ်ဖော်နေကြပါတယ်မြန်မာနိုင်ငံចောင်းသားလူငယ်ကွန်ဂရက် SYCB နဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုလှုပ်ရှားနေတဲ့အတန်အဖွဲ့ကလည်းမြေကြီးနားမြို့မှာဆန္ဒထုတ်ဖော်နေတဲ့ဒေသခံကချင်လူငယ်တွေနဲ့ပူးပေါင်းခဲ့ကြပြီးတီရှက်ပြာကမ်ပိန်းကိုလည်းလုပ်ခဲ့ပါတယ်မြေကြီးနားတရားရုံးရှိကိုလည်းတွားရောက်ခဲ့ပြီးသူတို့ရဲ့လှုပ်ရှားမှုတွေကိုဒေသလူမျိုးရေးအာဏာပိုင်တွေကစောင့်ကြည့်နေကြတယ်လို့လည်းဒီဆန္ဒပြပွဲမှာပါဝင်သူတွေက VOA ကိုပြောပါတယ်
ဒီဆန္ဒဖော်ထုတ်ပွဲမှာရန်ကုန်ကလူငယ်ចောင်းသားတွေမြစ်ကြီးနားထိလာရောက်ဝမ်းရံခဲ့ကြတဲ့အချိန်မှာသူတို့ဝတ်ထားတဲ့အပြာရောင်တီရှပ်ပေါ်ကလွတ်လပ်စွာပြောဆိုခွင့်ကိုဖိနှိပ်သောစစ်တပ်၏အမှုဖွင့်ရေးယူမှုများကိုပြင်းထန်စွာကန့်ကွက်ရှုံချကြဆိုတဲ့စာရီဟာကြိုတင်ခွင့်ပြုချက်တောင်းချိန်မှာမပါဝင်ခဲ့လို့ဆိုပြီးတော့ခေါင်းဆောင်နှစ်ဦးကိုငြိမ်းစုစီပုံမှန်20နဲ့မြစ်ကြီးနားရဲစခန်းကဒီကနေ့ပဲတရားစွဲလိုက်တယ်လို့လွတ်လပ်စွာထုတ်ဖော်ခဲ့သူရဲအတန်ရဲမောင်ဆောင်ခါကဖွေးရီမြန်မာပိုင်းကိုပြောပါတယ်အပြာရောင်တီရှပ်ကမ်ပိန်းနဲ့ဝမ်းရံခဲ့တဲ့ရန်ကုန်ကကျောင်းသားလူငယ်တွေကိုယ်တိုင်ကချင်ပြည်နယ်ရဲစခန်းမှာတွားရောက်အမှုရင်ဆိုင်ခဲ့ကြပေမဲ့ဥဆောင်သူတွေကိုပဲပုံမှန်20နဲ့အရေးယူမှဖြစ်တဲ့အကြောင်းမြစ်ကြီးနားမြို့နယ်ရဲမှူးကတုံ့ပြန်ခဲ့တယ်လို့အသံအဖွဲ့ကပြောပါတယ်